စစ်ကောင်စီကဖမ်းဆီးတရားစွဲထားတဲ့သမရဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံတော်ဆန်းစုကြည်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမြို့အောင်တို့၃ယောက်ကိုအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်လှုံ့ဆော်မှုနဲ့နေပြည်တော်တည်ထောင်တရားရုံးကဆွဲချက်တင်လိုက်ပါတယ်။ဒီအမှုကိုဆက်လက်ဆစ်ဆီးဖို့တရားသူကြီးကဆွဲချက်တင်လိုက်တဲ့ဆုံးဖြတ်ချက်အပေါ်အယူခံဝင်ဖို့ကြိုးစားသွားမယ်လို့ရှင်းနေတွေကပြောပါတယ်။ဒေါက်တာဆန်းစုကြည်အပေါ်တရားစွဲထားတဲ့အမှုတွေကပထမဆုံးဆွဲချက်တင်လိုက်တဲ့အမှုနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုတော့နန်းလောင်ကတင်ပြပေးပါမယ်ရှင်။
အမှုပေါင်းဆက်သမှုနဲ့ရင်ဆိုင်နေရတဲ့ဒေါအောင်ဆန်းစုကြည်ရဲ့အမှုတွေထက်ကအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားစေအောင်လှုံ့ဆော်မှုဆိုတဲ့ရာဇသက်ကြီးဥပဒေပုံမှန်905ခခွေနဲ့ဆွဲဆိုထားတဲ့အမှုတမှုကိုနေပြည်တော်အထူးတရားရုံးကဆွဲချက်လက်ခံလိုက်တာပါဒေါအောင်ဆန်းစုကြည်အပါအဝင်အမှုတွေ၃စလုံးကတော့ဒီအမှုမှာအပြစ်မရှိကြောင်းတရားရုံးကိုတုံ့ပြန်ထားတယ်လို့ဒေါအောင်ဆန်းစုကြည်ရှင်းနေတဲ့သူဖြစ်တဲ့ဒေါ်မင်းမင်းဆိုးက VOA ကိုပြောပါတယ
်905ခခွေအမှုအတွက်ကဟိုဆက်ချက်တင်တဲ့အမိန်ကိုထလိုက်တယ်ရှင်ထလိုက်ပြီးတော့မှတဦးစီပေါ့နော်ဟိုအဝင်းမြင့်ပါ၃ဦးလို့ပြောထားရဲ့ကဲကြောင့်ဒီ905ခါခွေနဲ့ပတ်သက်ပြီးအဝင်းမြင့်ပေါ်မှာ905ခါခွေနဲ့ဆက်ချက်တင်လိုက်တယ်ဆက်ချက်တင်တဲ့အမိန်ဆက်မှတ်လိုက်တယ်အဲ့ဒီအတွက်ကြောင့်ဒီအမှုနဲ့ပတ်သက်ပြီးတော့အပြစ်ရှိတာမရှိတာမေးတော့မရှိပါဘူးလို့ဖြေပါတယ်၃ဦးစလုံးကိုလည်းအဲ့လိုမေးတော့အပြစ်မရှိဘူးလို့ဖြေပါတယ်ရှင
်ဒီကနေ့နေပြည်တော်ကတည်ထောင်တရားရုံးမှာဒေါအောင်ဆန်းစုကြည်အပေါ်ဆွဲထားတဲ့အမှုတွေထက်ကကနဦးနေပြည်တော်မှာဆွဲတဲ့အမှု၅ခုထက်ကအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားစေတဲ့ရာဇသက်ကြီးဥပဒေပုံမှန်905ခခွေနဲ့တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဥပဒေပုံမှန်25တို့အတွက်ကြာနာစစ်ဆေးခဲ့ပါတယ်။ဒီလိုစစ်ဆေးတာမှာဒေါအောင်ဆန်းစုကြည်ဦးဝင်းမြင့်နဲ့ဒေါက်တာမျိုးအောင်တို့သုံးဦးပေါင်းတမှုအနေနဲ့ဆွဲထားတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားစေအောင်လှုံ့ဆော်မှုဆိုတဲ့ရာဇသက်ကြီးဥပဒေပုံမှန်905ခခွေဆွဲထားတာကိုအခုလိုဆွဲချက်တင်လိုက်တာပါ။NLD ဘဟုအလုပ်အမှုဆောင်အဖွဲ့ကဖေဖော်ဝါရီလ9ရက်နေ့ဖေဖော်ဝါရီလ13ရက်မှာထုတ်ပြန်ခဲ့တဲ့စာနှဆောင်နဲ့ပတ်သက်လို့တာဝန်ရှိတဲ့ဆိုပြီးဆွဲဆိုထားတာဖြစ်ပြီးတော့ဒီပုံမှန်နဲ့ညီဆိုနေဆိုပြီးတော့အခုလိုဆွဲချက်တင်ဖို့လုပ်တာပါဒီလိုဆွဲချက်တင်လိုက်တာနဲ့ပတ်သက်လို့အစဉ်အဆက်အယူခံဝင်ပယ်ဖြတ်နိုင်ဖို့ကြိုးစားမယ်လို့သူ့ရဲ့ရှေ့နေတွေကပြောပါတယ်ဘယ်လိုခုခံချေပါမလဲဆိုတဲ့အသေးစိတ်ကိုတော့ပြောဆိုမှုမရှိပေမဲ့အထက်ရုံအစဉ်အဆက်ကိုတင်သွားဖို့ကနဦးပြင်ဆင်မယ်လို့သူရှင်းနေအဖွဲ့ထဲကရှင်းနေဦးချေဝင်းက VOA ကိုပြောပါတယ
်ဆိုချက်ကိုတက်ပြပြီးဘူးအလုံးခရံကိုပြေမှုလုပ်တာလေပြေမှုတက်ဖို့လေခံပြီးလို့ဆိုတာအချင်းချင်းနဲ့ဒီပတ်လာပြိုက်တာများလာပဲဟောအဲတိုင်းဆက်တရမန္တလေးမန္တလေးလက်တော်တရားတော်လေးဆိုတော့ပြီးတော့မှတရားလို့တော့ကျုပ်ဒီကောင်ကြီးတရားလို့တော့ကျုပ်အဲ့လိုဆက်တရ
ထောင်အောင်ဆန်းစုကြည်ကိုယ်တိုင်ကလည်းအမှုရင်နဲ့ပတ်သက်လို့ဘလို့ပဲအမိန့်ချမှာပါစေဥပဒေနဲ့မညီတဲ့အလုပ်ထုံလုံလေးတွေနဲ့အရေးယူတာကိုပေါ်လွင်ထင်ရှားအောင်ခုခံခြေပါပေးဖို့ရှင်းနေအဖွဲ့ကိုတိုက်တွန်းထားတယ်လို့ဦးကြည်ဝင်းကပြောပါတယ်။လက်ရှိအမှုပေါင်းဆက်သမှုနဲ့ရင်ဆိုင်နေရတဲ့ဒေါအောင်ဆန်းစုကြည်အနေနဲ့ဥပဒေပိုင်းဆိုင်ရာရင်ဆိုင်ရာမှာအကောင်ဆုံးခုခံနိုင်တဲ့အခြေအနေရှိမရှိနဲ့ပတ်သက်လို့ရှင်းနေဦးကြည်ဝင်းကတော့ဒေါအောင်ဆန်းစုကြည်ဘက်ကအပြစ်ကျူးလွန်ခြင်းမရှိတာကိုဥပဒေအရပေါ်လွင်အောင်စစ်ဆေးနိုင်ဖို့တာဝန်ပေးထားတဲ့အတိုင်းစစ်ဆေးမှုတွေဆက်လုပ်သွားမယ်လို့ပြောပါတယ်
။သူတို့ကသူတို့ဘယ်လိုပဲလုပ်လို့ဘာတွေပဲလုပ်လို့ဒေါအောင်ဆန်းစုကြည်ကအမေတို့တောင်းပေးတာကကျမအမှုတွေကိုလုံထုံးလုံကြီးရမမှန်တမ်းနဲ့ကျမတို့ကိုအခွင့်အရေးတွေမမှန်တမ်းပေါ်နှောင်ဖြစ်ပြီလားဆိုတော့ပေါ်နှောင်ဖြစ်ပြီလားသူကသူအမှုချလာမချလာဒါတွေကိုဘာမှပြောလို့
ဒီကနေ့စစ်ဆေးတဲ့အမှုတွေကိုလာမဲ့စက်တင်ဘာ28ရက်နေ့မှာဆက်လက်စစ်ဆေးသွားမှာပါထောင်အောင်ဆန်းစုကြည်ကိုအဂတိလိုက်ရှာမှုနဲ့မန္တလေးမြို့မှာတရားဆွဲထားတဲ့အမှု၄ခုကိုတော့လာမယ့်အောက်တိုဘာ၁ရက်နေ့ကစပြီးနေပြည်တော်အထူးတရားရုံးမှာတောက်ကြနေတိုင်းတပတ်ခြားတစ်ခါဆစ်ဖို့ရှိနေပါတယ်။ရန်ကုန်မှာလည်းအဂတိလိုက်ရှာမှုဥပဒေနဲ့ဆွဲဆိုထားတာရှိပါတယ်။ထောင်အောင်ဆန်းစုကြည်ရဲ့စီးပွားရေးအတိုင်ပင်ခံဩစတြေးလျနိုင်ငံသားရှွန်တာနာနဲ့အတူနိုင်ငံတော်လျှို့ဝှက်ချက်အုပ်တွေပုံမှန်၃တိကငင်းနဲ့ရန်ကုန်မှာဆွဲထားတဲ့အမှုကိုလည်းနေပြည်တော်ရွှေ့ပြောင်းလိုက်တာမို့ဒီအမှုကိုလာမယ့်စက်တင်ဘာ23ရက်နေ့မှာနေပြည်တော်မှာပဲစစ်ဆေးဖို့ရုံချိန်ပေးထားပါတယ်။အသက်86နှစ်အရွယ်ဒေါအောင်ဆန်းစုကြည်ဟာစစ်အုပ်ချုပ်ရေးကောင်စီကဆွဲဆိုထားတဲ့အမှုတွေရဲ့အမြင့်ဆုံးပြစ်ဒဏ်တွေကိုပေါင်းလိုက်ရင်ထောင်ဒဏ်89နှစ်အထိချမှတ်ခံရနိုင်တဲ့အမှုတွေနဲ့ရင်ဆိုင်နေရတာဖြစ်ပြီးအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားစေအောင်လှုံ့ဆော်မှုဆိုတဲ့ရာဇသက်ကြီးဥပဒေပုံမှန်905ခခွေနဲ့အပြစ်ရှိတယ်လို့ဆုံးဖြတ်ရင်အမြင့်ဆုံးထောင်ဒဏ်နှစ်နှစ်အထိထောင်ဒဏ်တစ်မျိုးမျိုးဖြစ်စေငွေဒဏ်ဖြစ်စေဒဏ်ရာလုံးဖြစ်စေချမှတ်နိုင်တယ်လို့ဥပဒေမှာဖော်ပြထားပါတယ်။ထောင်အောင်ဆန်းစုကြည်ဟာပုတ်ကုံသွင်းကုံဥပဒေပုံမှန်8ဆက်သွယ်ရေးဥပဒေပုံမှန်69ရာဇသက်ကြီးဥပဒေပုံမှန်905ခခွေတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဥပဒေပုံမှန်25နဲ့ကနမှုရန်ကုန်အရှေ့ပိုင်းခရိုင်တရားရုံးကနေပြီးတော့တရားစွတ်တော်ကိုလွှဲပြောင်းထားတဲ့နိုင်ငံတော်လျှို့ဝှက်ချက်အုပ်ရေပုံမှန်3တိကငယ်တခါမန္တလေးတိုင်းတရားစွတ်တော်မှာထပ်မံဆွဲဆိုခံရတဲ့အဂတိလိုက်စားမှုတပ်ဖြည့်ရေးဥပဒေပုံမှန်55နဲ့ကအမှုလေးမှုအပြင်အခုနောက်ဆုံးဗဟန်းမြို့နယ်မှာအမှုဖွင့်ထားတဲ့အဂတိလိုက်စားမှုစတဲ့အမှုပေါင်း7ခုနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်